ထိုင်းနိုင်ငံမှာထောက်ထားမဲ့နေထိုင်သူတွေကိုအာဏာပိုင်တွေကစစ်ဆေးဖမ်းဆီးနေရမှာမြန်မာနိုင်ငံသားအများအပြားလည်းဖမ်းဆီးခံရရတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။ထိုင်းနိုင်ငံအလယ်ပိုင်းစမုတ်ဘရကန်နဲ့မလေးရှားနယ်စပ်ကဆုံခလာမှာဒီအပိုင်းတွင်ဖမ်းဆီးခံရသူမြန်မာ30နီးပါးရှိခဲ့တာပါ။အဖြစ်အဆုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မယေးမှာပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံစမွန်ပရာဂန်ပြည်နယ်ထဲမှာတော့စက်ယုံဒီကားဂိတ်ဒီမှာရဲတပ်ဖွဲ့နဲ့လဝကပူးပေါင်းအဖွဲ့တွေကမြန်မာတွေရဲ့နေထိုင်ခွင့်တပ်တွေကကပ်ပြားတွေရှိမရှိစစ်ဆေးဖမ်းဆီးမှုတွေပြုလုပ်နေတာဖြစ်ပြီးလူကုန်ကူးတဲ့ပွဲစားတွေကိုပါလိုက်လံဖမ်းဆီးခဲ့ရမှာအထောက်ထားမဲ့မြန်မာတရားစင်ကျော်ဖမ်းမိခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ
်ထိုင်းနိုင်ငံဘာကောက်ပြူတော်ဒီမှာရှိတဲ့စမွန်ပရာဂန်ပြည်နယ်ဖမ်းဆီးမှုတွေမှာတရားဝင်မြန်မာလူသားတွေပို့ဆောင်နေတဲ့လူမောင်ခူလူပွဲစား၃ဦးနဲ့တရားမဝင်မြန်မာ14ဦးကိုသက်ဆိုင်ရာလုံခြုံရေးအဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါလေ။အဲ့ဒီ14ဦးကဗန်ကောက်မြို့ကိုပတ်ဝန်းကျင်နဲ့ကန်ချနာဘူရီထိုင်းနယ်မှာနေစားကန်ချနာဘူရီမှာအလုပ်လုပ်ဖို့အတွက်ပွဲစားဦး၃ဦးကိုထိုင်းဘက်ကွေ18,000ကနေပြီးတော့2,000ဝန်းကျင်အထိပေးပြီးတော့တရားမဝင်နေစားဖက်ကျော်လာကြခြင်းဖြစ်ပါလေ
။လုံခြုံရေးအနာပိုင်တွေကတရားမဝင်နေထိုင်သူတွေနဲ့ပတ်သက်လို့သတိပေးချက်တွေထုတ်ပြန်ရမှာတရားမဝင်မြန်မာတွေကိုအလုတ်ခန့်အပ်ထားတယ်ဆိုရင်စစ်ဆေးအရေးယူခံရမယ်ဆိုပြီးလုပ်ငန်းရှင်တွေကိုပါသတိပေးထုတ်ပြန်ခဲ့ပါတယ်ဖမ်းဆီးခံရတဲ့မြန်မာလူသမားတွေကိုတော့တရားမဝင်ဝင်ရောက်မှုတွေနဲ့အရေးယူခံရမှာဖြစ်ပြီးပွဲစားတွေကိုတော့မြန်မာလူသမားများကိုကူညီပို့ဆောင်မှုတွေနဲ့အရေးယူမယ်လို့လည်းဆိုပါတယ်လူပွဲစား၃ဦးကိုဖမ်းမိထားပြီးမြန်မာမျိုးသမီးလူပွဲစား၁ဦးကိုတော့ဖမ်းဆီးဖို့အတွက်ဗရန်ထုတ်ထားပါတယ်ထိုင်းမလေးနယ်စပ်မှာတော့ထိုင်းနယ်စပ်နှစ်ခုကိုဖျက်ပြီးမလေးရှားတီတွားရောက်အလုပ်လုပ်ကြိုင်မဲ့မြန်မာတွေကိုလည်းဒီအပိုင်းတွင်ဖမ်းမိခဲ့တယ်လို့ဆိုပါတယ်
။မလေးရှားနယ်စပ်မှာရှိတဲ့ဆောင်ခလာပြည်နယ်ထဲမှာအဝေးဘေးလက်မှတ်ကြီးပေါ်မှာမလေးရှားနိုင်ငံကိုပို့ဆောင်မဲ့မြန်မာ13ဦးကိုလည်းကျွန်တော်မြန်တစည်းပေါ်မှာသက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့မှာတော့လူမောင်ခိုလူပွဲစားဖမ်းမိခြင်းမရှိဘူ
း။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်မြန်မာနိုင်ငံသားတွေဟာအလုပ်လက်မဲ့ဖြစ်နေရပြီးမြန်မာနိုင်ငံနဲ့အင်ဒီနာချင်းထိုင်းနဲ့မလေးရှားနိုင်ငံကိုသွားဖို့အတွက်လူပွဲစားတွေကိုအခကြေးငွေပေးပြီးအစုလိုက်အပြုံလိုက်နေစဉ်ထွက်လာနေကြတာပါဒီအတွက်ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်ချနာဘူရီနယ်စပ်နဲ့မဲဆောက်ဘက်တွေမှာလည်းမကြာခဏဆိုသလိုအစုလိုက်အပြုံလိုက်ဖမ်းမိနေတာဖြစ်ပါရဲ့ရှင်